အမေရိကန်ပြည်ထောင်စုမှဒီကနေ့ဟာနိုင်ငံသားအခွင့်အရေးအတွက်ဦးဆောင်လှုပ်ရှားခဲ့သူမာတင်လူသက်ကင်းဂျူနီယာကိုဂုဏ်ပြုတဲ့နေ့ဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါဖြစ်နေခြင်းရောသမ္မတကျန်းချိန်ပွဲမတိုင်ခင်လုံခြုံရေးတိုးမြင့်ထားတာကြောင့်မှအထိတ်အမှတ်ဂုဏ်ပြုပွဲတော်တော်များများကိုအွန်လိုင်းပေါ်မှာပဲလုပ်ဖို့အစီအစဉ်ပြောင်းခဲ့ကြပါတယ်။1950နဲ့1960ပြည့်နှစ်ပိုင်းတွေတုန်းကအမေရိကန်ပြည်ထောင်စုတောင်ပိုင်းမှာလူပြူလူမဲခွဲခြားမှုပပျောက်ရေးနဲ့လူမဲတွေတန်းတူအခွင့်အရေးရရှိရေးမဲပေးခွင့်ရရှိရေးတို့အတွက်အကြမ်းမဖက်ဆန္ဒပြပွဲတွေကိုမာတင်လူသက်ကင်းကဦးဆောင်ခဲ့ပါတယ်1968ခုနှစ်တုန်းကတန်နစီပြည်နယ်မန်ဖစ်မြို့ကတန်ရှင်ရေးလှုပ်သားတွေရဲ့ဆန္ဒပြပွဲကိုသွားရောက်အားပေးတဲ့ခီးစဉ်အတွင်းမှာသူလှုပ်ကြံတက်ဖြတ်ခံခဲ့ရပါတယ်မာတင်လူသာကင်းကွယ်လွန်ချိန်မှာအသက်39နှစ်ဖြစ်ပါတဲ့နှစ်စဉ်ဇန်နဝါရီလတတိယဘတ်တနင်္လာနေ့ရောက်တိုင်းမှာသူ့ကိုဂုဏ်ပြုတဲ့အထိမ်းအမှတ်အဖြစ်နဲ့အစိုးရရုံးပိတ်ရက်အဖြစ်သတ်မှတ်ပါတယ်။အရင်နှစ်တွေကတော့အခုလိုနေ့ရောက်တိုင်းမှာအထိမ်းအမှတ်ဂုဏ်ပြုတဲ့အနေနဲ့အများပြည်သူအတွက်လှူအပ်ပေးအလုပ်တွေမှာပြည်သူတွေပါဝင်လှူအပ်ပေးကြပေမဲ့ဒီနေ့ကတော့အဲ့လိုလူစုဝေးတဲ့အလုပ်တွေကိုမလုပ်နိုင်ကြပါဘူး။ဝါရှင်တန်မြို့တော်ထဲမှာအထိမ်းအမှတ်ပွဲတချို့ကိုလုပ်ပေမဲ့စီစဉ်သူတွေကလုံခြုံရေးတင်းကျပ်ထားတဲ့နေရာတွေကိုရှောင်ခဲ့တယ်လို့ကိုဗစ်ရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေနဲ့အညီလှုပ်ကြဖို့စီစဉ်ထားပါတယ်။